ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းယူခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်နှံခုနှစ်နှစ်စီချမှတ်တာခံနေရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့နေပြည်တော်တရားလွှတ်တော်ချုပ်မှာနှစ်ဖက်ရှိနေတွေကအင်ကန်နေမှာရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်ဒီလိုအယူခံဝင်ဖို့ Federal တရားနေကတင်ခဲ့တာဖြစ်ပြီးနှစ်ဖက်ရှိနေလျှောက်လဲချက်အပြီးမှာအယူခံနဲ့ပတ်သက်ပြီးအမိန့်ချဖို့တရားသူကြီးဦးဆုံးနိုင်ရသဘောတူခဲ့ပေမဲ့ဘယ်နေ့အမိန့်ချမယ်ဆိုတော့သတ်မှတ်ခြင်းမရှိသေးပါဘူးသူတို့နှစ်ဦးရဲ့ရှင်နေဖြစ်တဲ့ဦးခင်မောင်စောကသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့သတင်းတောက်တွေကိုပြောပါတယ
်သူကတော့ဥပဒေနဲ့အညီနောက်တစ်ခါဒီလူလွတ်လပ်ခွင့်နဲ့သတင်းလွတ်လပ်ခွင့်တို့ရဲ့အညီအရာဆိုတော့တော်တော်ကြီးမြော်တယ်ဆုံးလို့တယ်ဒါမှဖြစ်မယ်မဖြစ်ဘူးကွာဒါလေအရင်တော့လည်းကျွန်တော်ကစိုးစုံပြောလာတယ်အောက်ရုံးရတဲ့အစိုးစုံပြောလာတယ်ဒါပြောနေတဲ့ဖြစ်မှာလားဆိုတော့အစိုးစုံတို့လည်းပြင်ဆင်ပေါ့ပေါ့ရ
အခုလိုယူခံဝင်မှုနဲ့ပတ်သက်ပြီး Writers သတင်း Editor ချုပ်ကကြားနာမှုမတိုင်ရင်ထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့တရားလွှတ်တော်ချုပ်အနေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာလွန်ခဲ့တဲ့15လကြာဥပဒေနဲ့ပြုမှုနေထိုင်ခဲ့ခြင်းကိုပြုပြင်နိုင်ဖို့အတွက်ဒါဟာအကောင်းဆုံးအခွင့်အလမ်းဖြစ်ပြီးဒီဖြောင့်မတ်ပြီးအားကျပွဲသတင်းတောင်နှုတ်တို့ဟာပြစ်မှုကျူးလွန်တာမရှိတဲ့အတွက်အများဆုံးပြန်လွှတ်ပေးတယ်လို့ဖော်ပြထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအင်းစင်အချင်းတောင်မှအချင်းချခံရတာဖြစ်ပြီးအင်ကန်နေကတရားလွှတ်တော်ချုပ်မှာအယူခံဝင်မှုကိုတော့သူတို့ရဲ့ဇနီးတွေနဲ့တမိငယ်တွေပါလာရောက်ခဲ့ကြတာဖြစ်ပါတယ်ကိုလာကြဆစ်ဆေးခဲ့တဲ့သူတို့ရဲ့အမှုကိုပြီးခဲ့တဲ့နှစ်စက်တင်ဘာမှာရန်ကုန်မြောက်ပိုင်းခရင်တရားရုံးကနိုင်ငံတော်ခွင့်ဝတ်ချက်အုပ်တွေနဲ့ထောင်နှံခွန်းနဲ့ချမှတ်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းတရားလွှတ်တော်မှာအယူခံဝင်ခဲ့ပေမဲ့ပယ်ချလိုက်တဲ့အတွက်အခုနေပြည်တော်တရားလွှတ်တော်ချုပ်မှာနောက်တစ်ဆင့်အယူခံဝင်ကြတာလည်းဖြစ်ပါတယ်အခုအယူခံဟာ Writer စတင်းတောင်နှစ်ယောက်ပြန်လည်လွတ်မြောက်ဖို့တရားဥပဒေအရဆောင်ရွက်နိုင်တဲ့နောက်ဆုံးအဆင့်လှုပ်ဆောင်မှုလည်းဖြစ်ပါတယ်။သတင်းတော့ကိုကျော်စိုးနဲ့ကိုဝါလုံးတို့ဟာ2018ဩဂုတ်လတွင်ရခိုင်ပြည်နယ်မြောက်ပိုင်းဖြစ်ပွားတဲ့ပဋိပက္ခရုံနဲ့ပတ်သက်ပြီးသတင်းရယူဖို့စူးစမ်းအဖမ်းခံခဲ့ရတာဖြစ်ပါတယ်။